စံတီပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းရဲ့ထိုင်းမြန်မာနယ်စပ်အခြေစိုက်တပ်စခန်းနဲ့ဌာနချုပ်ဘက်ကဒီလ23ရက်နေ့ညနေပိုင်းကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာတွေရှိခဲ့ပြီးရှမ်းတပ်ဖွဲ့ကတော့တပ်မတော်ကပစ်ခတ်တယ်လို့ဆွဆွဲပြောဆိုထားပါတယ်။ဒီပေါ်တပ်မတော်ဘက်ကဘယ်လိုတုံ့ပြန်ထားပါသလဲ။ရှမ်းပြည်နယ်ဘက်နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဒီလ23ရက်နေ့မွန်လွဲပိုင်းကအစိုးရရဲ့အမျိုးသားပြည်နယ်တင့်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့အပြည့်အစချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ RCSS SSA တောင်ပိုင်းအပါအဝင်တရင်သားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေဟာငြိမ်းချမ်းရေးအတွက်နေပြည်တော်မှာဆွေးနွေးခဲ့တဲ့နောက်ရှမ်းတပ်ဖွဲ့ရဲ့တပ်စခန်းတွေပစ်ခတ်တဲ့တဲ့င်းထွက်ပေါ်လာတာဖြစ်ပါတယ်ဒီလိုပြစ်ခတ်ခံရတဲ့တရင်ကိုတောင်ကြီးမြို့က RCSS SSA တောင်ပိုင်းစစ်စဲရင်ယုံတော်ဝင်ကံဘုံမူကြီးဆိုင်ဦးကအခုလိုပြောပါတယ်
။ဟုတ်ကဲ့မနေ့ကညနေပိုင်းကပြစ်တယ်လို့သိရတဲ့လိုင်းလမ်းလေးကျွန်တော်တို့မှမဆက်တက်စကန်တခုပေါ့။နောက်ရကျွန်တော်တို့ဒီဌာနချက်ကိုလည်းတစ်လုံးနှလုံးလောက်ပြစ်တယ်လို့ပြောတယ်။ဘယ်လမ်းမ၄၅လုံးလောက်ပြစ်တယ်
ဘုံမူကြီးဆိုင်ဦးကအခြေအနေကိုသေးစိတ်ပြောဆိုတာမရှိပဲဌာနချုပ်ကပြောခွင့်ရသူတွေကိုမေးမြန်းဖို့ပြောပါတယ်ဌာနချုပ်ကပြောခွင့်ရသူတွေကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရပါဘူး RCSS SSA တောင်ပိုင်းရဲ့ Thai Freedom Internet စာမျက်နှာမှာတော့23ရက်နေ့မိုးလွဲ2နာရီလောက်ကလွိုက်တန်လန်ဌာနချုပ်အနီးကလုံခြုံရေးတပ်စခန်းကိုမိုင်းပန်အခြေစိုက်တပ်မတော်တပ်ရင်းကလက်နက်ကြီးနဲ့၃ကြိမ်ပစ်ခတ်ခဲ့ကြောင်းညနေ6နာရီမှာမိုင်းတုံမြို့နယ်ကလွယ်လန်းတပ်စခန်းကိုတမ်ဘရော့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။တမ်ဘရော့သတင်းပန်ပြန်ကြားရေးကော်မတီကဖေဖော်ဝါရီလ7ရက်နေ့ကတရင်မှု2ဦးစီးနှင်းလိုက်ပါလာတဲ့ကားကို RCSS SSA အင်အား50လောက်ကတားဆီးပြီးရင်ပေါ်ပါတဲ့အသုံးဆောင်တွေကိုသိမ်းယူသွားခဲ့ကြောင်းဒီပစ္စည်းတွေကိုပြန်လည်မပေးအပ်ရင်ပြင်းပြင်းထန်ထန်အရေးယူသွားမှာဖြစ်ကြောင်း23ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်။တမ်ဘရော့ပြည်သူ့ဆက်ဆံရေးနဲ့စိတ်ကြစစ်စင်ရေးညွှန်ကြားရေးမှူးရုံးဒုညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့တမ်ဘရော့ကရှမ်းတပ်စခန်းတွေကိုပစ်ခတ်တာမရှိကြောင်းပြောပါတယ
်။ကျွန်တော်6နာရီလာကျွန်တော်သတင်းထုတ်လိုက်တယ်။သတင်းထုတ်လိုက်ပြီးတိလိုက်တယ်။သတင်းပြလိုက်တော့ကြာကြာည9နာရီခွဲမှာပစ္စည်းတွေအကုန်လုံးတော့ပြန်ရပြီ။အဲဒီတဲမှာတော့ကျွန်တော်တို့ကပေါင်မော်ပြီးအမြောက်တွေပုံမှန်လေ့ကျင့်တဲ့ဟာလေးတွေတော့ရှိတယ်ပုံမှန်လေ့ကျင့်တာသူတို့သက်ခန်းနေမသိပါဘူးကျွန်တော်စင်တာအတန်ကြားတော့ပဲဖြစ်ပါလိမ့်မယ်အတန်ကြားတော့ဆိုတာကလာစဉ်လေ့ကျင့်တာတော့အပတ်စဉ်လေ့ကျင့်တာတော့ရှိတယ်ဒီပါဒီနေ့လေ့ကျင့်တာတွေရှိတယ်ကျွန်တော်စင်တာတော့အတန်ကြားတော့ပဲဖြစ်နိုင်ပါတယ်အဲ့မှာပုံမှန်လေ့ကျင့်တဲ့ဟာလေးတွေရှိတယ်အဲ့ဒါကြောင့်မလို့
RCSS SSA တောင်ပိုင်းဌာနချုပ်ကတမှုတူကိုဆက်သွယ်မေးမြန်းရမှာတော့ဒီနေ့မှာထပ်မံပြစ်ခတ်တာမရှိကြောင်းနဲ့23ရက်နေ့ကပြစ်ခတ်တာနဲ့ပတ်သက်လို့လေနေပြည်တော်မှာရောက်ရှိနေတဲ့သူတို့ကိုယ်စားလှယ်ကတမ်ဘရော့ဘက်ကတာဝန်ရှိသူတွေနဲ့ဆွေးနွေးထားကြောင်းတမ်ဘရော့ဘက်ကတော့ဒီလိုပြစ်ခတ်ဖို့အမိန်ပေးထားတာမရှိကြောင်းတုံ့ပြန်တယ်လို့ပြောပါတယ်ရာရှိရေးစီကပစ္စည်းသိမ်းယူတာနဲ့ပတ်သက်လို့ထုတ်ပြန်တဲ့ကြေညာချက်မှာတမ်ဘရော့ဘက်က RCSS SSA ဟာ NCA အပြည့်အစချုပ်ကိုချိုးဖောက်တာတွေရှိလို့အကြိမ်ကြိမ်သတိပေးခဲ့ရကြောင်းဖော်ပြထားတယ်လို့သူတို့တပ်စခန်းတွေလက်နက်ကြီးနဲ့ပစ်ခတ်တယ်ဆိုတဲ့သတင်းမှလည်းရှမ်းတပ်ဖွဲ့ကတမ်ဘရော့ဟာ NCA စာချုပ်ပါအချက်တွေပြင်အပြစ်ခတ်ရာစေးရေးဆိုင်ရာစီးနှင်းတွေကိုချိုးဖောက်ကြောင်းအပြန်အလှန်ဆွဆွဲတာတွေရှိနေပါတယ်RCSS SSA တောင်ပိုင်းဟာပြီးခဲ့တဲ့နှစ်အောက်တိုဘာလထိပ်သီးဆွေးနွေးပွဲပြီးတဲ့နောက်မှာငင်းချင်းလုပ်ငန်းစဉ်တွေမှာပါဝင်ဖို့ယာယီရက်ဆိုင်ထားတဲ့အဖွဲ့ဖြစ်ပါတယ်။မကြာခင်ကာလမှာတော့အစိုးရရဲ့ငင်းချင်းကိုယ်စားလှယ်တွေနဲ့ RCSS ကိုယ်စားလှယ်တွေဟာအလွတ်တဘောတွေးဆပြီးနှစ်ဖက်အကြားမကြေလည်တဲ့အချက်တွေကိုဆွေးနွေးဖို့ရှိနေပါတယ်။RCSS SSA တောင်ပိုင်းအဖွဲ့ဟာအစိုးရနဲ့ညှိနှိုင်းတာတွေရှိနေတဲ့တစ်ချိန်တည်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောနမ်တူမျိုးနယ်တွင်မှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA တို့နဲ့ဒီရပိုင်းတွေအတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်ဒီတိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့ဒေသခံပြည်သူတွေဟာနေရွှန့်ခွာတိတ်ရှောင်နေရပါတယ်